စင်တော်ဝင်းမင်းပါရေကောက်ပွဲအပြီး NCA အပြည့်ရဲ့စာချုပ်ချုပ်ထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ပထမဆုံးပေါင်းပြီးထုတ်ပြန်ချက်ထုတ်ရမှာဘလို့ထူးခြားတာကိုဒီအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ပြောခွင့်ရရဲဘော်တန်ခဲကအခုလိုစရှင်းပြပါတယ
်။အဓိကကတော့ကျွန်တော်တို့ကငြိမ်းချမ်းရေးခီးစဉ်ကသမတမတိမ်မွေးပါလေ။ဒီတော့ကျွန်တော်တို့ခီးစဉ်ထက်တန်းတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆက်လက်ပြီးတော့မှအစိုးရတရားနဲ့လည်းဖွဲ့တော့မယ်။ဒီငြိမ်းချမ်းရေးဖြစ်စဉ်ကိုဥဆောင်ပြီးတော့မှလုပ်တော့မယ်ဆိုတဲ့ခါကျတော့အမျိုးသားညီညွတ်ရေးအတွက်အားလုံးနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ချင်ညာချက်ဟာအားလုံးအတွက်ထူးခြားချက်လို့ယူဆပါတယ်။တကယ်ကိုဒီမိုကရေစီနဲ့ဖယ်ရွယ်အတွက်တကယ်ကိုစစ်စစ်ညီနိုင်တို့ရဲ့ဆန္ဒရှိတယ်ဆိုတာကိုပြလို့တဲ့အတွက်ဒီကိစ္စတွေဟာကျွန်တော်တို့အားလုံးအထူးတော့အလုံးလုံးကြီးတိုင်းပြည်အတွက်ဖြည့်ဆွဲမယ်လို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့လက်ရှိမှာအစိုးရအနေနဲ့ဒီအမျိုးသားညီညွတ်ရေးအစိုးရသဘောမျိုးပေါ့နော်ဖွဲ့စည်းဖို့ကံလန်းတဲ့အနေထားမှာအဓိကတိုင်းရင်းသားပါတီတွေကိုကံလန်းခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာတော့ဓာတ်ရိုက်ကံလန်းတဲ့အနေထားမျိုးမတွေ့ရသေးဘူးပေါ့နော်။အဲ့ဒီအပေါ်မှာရော
ဒါကဂျေကော့ပွဲလမ်းကြောင်းပေါ်ကဖိတ်ခေါ်ချက်လို့ကျွန်တော်တို့ယူဆပါတယ်။ဒီအတွက်လည်းကြိုတွားမှာဖြစ်ပါတယ်။ဒီလိုဖိတ်ခေါ်တဲ့နေရာမှာလည်းသူတို့ဂျင်နာကဖိတ်ခေါ်ခြင်းဆိုတာတက်တက်တဲ့တကယ်ကိုဒီပိုင်းဆိုင်ရာတကယ်ကိုတိုင်းပြည်အတွက်သမတ်တင်တဲ့လုပ်ငန်းပိုင်းဆိုင်ရာဒီမှာဘူပိုင်းရောလက်တွေ့ပိုင်းရောတကယ်ကိုအလုပ်လုပ်ပြီးဖို့လိုမယ်လို့မြင်ပါတယ်။ဆိုလိုချင်တဲ့အဓိပ္ပာယ်ကအလုပ်လုပ်တဲ့နေရာမှာဒစင်းချင်းဒစင်းချင်းတက်တဲ့နေရာမှာအလုံးပါဝင်ရေးအတွက်တိုင်းသားတွေတခြားသောဆက်ဆိုင်တဲ့တင်းကျင်းတဲ့ပုံပေါ်တွေပါဝင်ရေးအတွက်ဆိုတဲ့ဘူဝါဒအရင်ချမှတ်ခဲ့မယ်ဆိုရင်ဒီတဲ့ရှင်းရောက်မယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ဘလို့တင့်တင့်တဲ့ပုံစံတွေပါဝင်ရေးကိုအကြံပြုချင်တယ
်အထူးသဖြင့်ကတော့ဗမာပြည်မှာဒီမိုကရေစီတူပြင်ပြောင်းလဲရေးဖယ်ရွယ်ရေးအတွက်တကယ်ကိုနားလေတက်ကြွတဲ့တကယ်ကိုဘဝနဲ့ချက်တန်းတဲ့လူတွေနောက်တစ်ခုကတော့အားလုံးကလက်ခံနိုင်တဲ့လူတွေအဲ့ဒီလူတွေနဲ့လည်းဖွဲ့စည်းရမှာဖြစ်ပါတယ်နောက်တစ်ခုကတော့တော်တော်အစိုးရကတနည်းအားဖြင့်ပြောရရင်ဥပဒေတူရေးရောအုပ်ချုပ်ရေးရောမှာဒီလိုပုံပုံမျိုးတွေပါနိုင်တာဟာကျွန်တော်တို့အားလုံးအတွက်အင်အားတစ်ခုလို့ပြောလဲကျွန်တော်တို့ယူဆပါ
ဟုတ်ကဲ့ဒီနေရာမှာ PPSD အစည်းအဝေးအပြီးကျင်းပချက်ထဲမှာပေါ့နော်ထူးခြားတဲ့လုပ်ငန်းစဉ်အနေထားတွေကဘယ်လိုမျိုးရှိလာနိုင်လဲ
ကျွန်တော်ထင်ပါတယ်ထူးခြားတဲ့လုပ်ငန်းစဉ်ဆိုတာကတော့အများကြီးညှော်လင့်နေတဲ့လက်မှတ်ရေးမထိုးထားသေးသောငင်းငယ်ဖြစ်စင်မှာမပါဝင်သေးသောအဖွဲ့အစည်းများရဲ့အခြေအနေပဲဖြစ်ပါတယ်ဒီနေ့အခြေအနေမှာကျွန်တော်တို့အားလုံးတူတူဘယ်ဆုံးဆုံးနိုင်ဖို့ဆိုတဲ့အဖြေကိုရှာဖို့အတွက်ကျွန်တော်ချိုးပန်းနေရတဲ့ကာလဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီတစ်ခါကျွန်တော်တို့ NCA မထိုးရတဲ့အဖွဲ့တွေတောင်းဆိုတဲ့အချိန်မှာဒီတက်မတော်ဘက်ကလည်းပေါ့နော် AA လက်လက်ကန်တက်ဖွဲ့နဲ့အရင်ချမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပြီးတော့မြောက်ပိုင်းဖွဲ့တွေလည်းပါဆင်းရဲတက်ဆုနေတဲ့အနေထားကနေအခုတစုံတရာကြောင်းလာနိုင်တဲ့အနေထားအပေါ်မှာရောဘလို့သုံးသပ်မိလဲထူးခြားမှုအတွက
်ဘလို့နည်းနဲ့ဒီပြီးတွဲဆုံကိုတော့လူနေပြီလို့ကျွန်တော်ယူဆတယ်ဒီကကျွန်တော်ကြိုးဆိုတယ်ဆိုလိုချင်တဲ့အဓိပ္ပာယ်ကရခိုင်ပြည်နာဟာကျွန်တော်အားလုံးရဲ့ကတ္တနာဒီအတွက်ဘလို့နည်းနဲ့ဖြစ်ဖြစ်ရေကောက်ပွဲပေါ်ကနေပြောပါပဲတွဲဆုံတွဲဆုံဒူသားချင်းဆန္ဒလို့ပဲတွဲဆုံတွဲဆုံကျွန်တော်တို့အားလုံးကတွဲဆုံဖို့တော့လိုနေပြီအဲ့ဒါကတိုင်းပြည်အတွက်ဒီမိုကရေစီနဲ့တိုင်းရင်းသားရေးအတွက်ရှေ့ရှုသွားနိုင်ဖို့အတွက်ကျွန်တော်တောင်းဆိုပါတယ်တကယ်လည်းဒီလိုတွဲဆုံတာတွေကိုကျွန်တော်ကြိုးဆိုပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရဲဘော်တန်ခဲခင်ဗျာကျွန်တော်ဝင်းမင်ပါ